congratulate Nadia Murad and Dr. Denis Mukwege on being awarded the 2018 Nobel Peace Prize.
Nadia Murad and Dr. Denis Mukwege ရို2017 Nobel ညင်ညာရေးဆုချီးမြှင့်ခံရတဲ့အတွက်ကျွန်တော်ချီးကျူးဂုဏ်ပြုပါရစေ။ပဋိပက္ခတွေအတွင်းလိမ့်မိုင်းဆိုင်ရာအကြံဖက်မှုခံခဲ့ရတဲ့သူတွေကိုအကာအကွယ်ပေးခြင်းအပြင်သူတို့နှစ်ဦးဟာကျွန်တော်တို့မျှဝေခံစားတဲ့စံတန်ဖိုးတွေကိုလည်းအကာအကွယ်ပေးခဲ့တာဖြစ်ပါတယ်
။အဲ့ဒါကတော့နော်ဝေးနိုင်ငံအော့စတိုချီဆိုင် Nobel ဆုကော်မတီက2018နိုဘယ်ညင်ညာရေးဆုရှင်တွေဖြစ်အီရတ်နိုင်ငံကယာဇဒီအမျိုးသမီးနာဒီယာမူရတ်နဲ့ကွန်ဂိုသမ္မတနိုင်ငံကတာဖွားနဲ့မီယာပါရဂူဒေါက်တာဒက်နစ်ဘူဂွေဂေရိုကိုပူတွဲချီးမြှင့်တဲ့အကြောင်းအောက်တိုဘာလ5ရက်နေ့ကထုတ်ပြန်ကြေညာလိုက်ပြီးတဲ့နောက်ကုလသမဂ္ဂအထူးမှုချုပ်အန်တိုနီယိုဂူတာရက်စ်ကအခုလိုဆုရှင်အုပ်ကိုချီးကျူးပြောကြားသွားတာပါ။အီရတ်နိုင်ငံမြောက်ပိုင်းနေယာဇဒီမျိုးနွယ်ဝင်ဖြစ်တဲ့နာဒီယာမူရတ်ဟာ2014ကသူအသက်27နှစ်အရွယ်မှာထိုစဉ်ကော်ချိုးဆိုတဲ့ကြီးရွာကို Dash IS စစ်သွေးကြွတွေဝင်ရောက်စီးနင်းပြီးဖန်စီခေါ်ဆောင်ခြင်းခံခဲ့ရတဲ့ယာဇဒီအမျိုးသမီး6000ကျော်နဲ့တူအပါဝင်ဖြစ်ပါတယ်။အတွေ့အမှုချုပ်ဂူတာရက်စ်က
နာဒီယာမူရတ် gave voice to unspeakable abuse in Iraq.
နာဒီယာမူရတ်ဟာအီရတ်နိုင်ငံမှာစစ်ကိုဆွရလာတဲ့လူရက်တွေကျူးလွန်ခြင်းခံခဲ့ကြရသူတွေအရေးကိုဆွေးရှုဆောင်ရွက်ပေးခဲ့သူပါ။အစွန်ရောက် dash အကြံဖက်သမားတွေဟာယဇီဒီလူမျိုးအထူးသဖြင့်အမျိုးသမီးနဲ့မိန်းကလေးငယ်တွေကိုပိတ်မှတ်ထားခဲ့ရတာဖြစ်ပါတယ်။ရဇဝမှုနဲ့မူရေးဆေးနှိမ်နင်းရေးဆိုင်ရာကုလသမဂ္ဂရဲ့2016ချစ်ကြည်ရေးသံတမန်အဖြစ်သူဟာလူကုန်ကူးခံရသူတွေနဲ့လိမ်ပိုင်းဆိုင်ရာကျုံ့ပြုခံရသူတွေကိုစားဆွေးရှုဆောင်ရွက်ခဲ့သလိုပြည်မှုကျူးလွန်သူတွေကိုအရေးယူအပြစ်ပေးနိုင်ရေးအတွက်ကြိုးပမ်းဆောင်ရွက်ပေးခဲ့သူပါ
။ကွန်ဂိုနိုင်ငံသားမီယာတာဖွားပါရဂူဒေါက်တာရက်ဒစ်မူဂိုဂီကတော့ဘူကာဗိုမှာပန်စည်းဆိုတဲ့ဆေးရုံကိုမှတ်တည်ခဲ့ပြီး1990ခုနှစ်ကစလို့ကွန်ဂိုဒုတိယပြည်တွင်းစစ်အတွင်းအဓမ္မပြုကျင့်မှုကိုစစ်လက်နက်သွင်းအသုံးပြုခဲ့တဲ့လက်နက်ကိုင်သဘုံတို့ရဲ့လူမဆန်စွာပြုကျင့်မှုကိုခံခဲ့ရတဲ့ကွန်ဂိုအမျိုးသမီးတွေကိုကုစားပေးခဲ့ရမှာတနည်း18နှစ်လောက်ကနေ့စဉ်ခွဲစိတ်ကူတာမှု10ကြိမ်လုပ်ခဲ့ပြီးအမျိုးသမီးတွေဘဝပြန်လည်ထူထောင်ရေးအတွက်ကြိုးပမ်းပေးခဲ့သူဖြစ်ပါတယ်အန်တိုနီယိုဂူတာရက်စ်က
Dr. Denis Mukwege has been a fearless champion for the rights of women caught up in armed conflict.
We have suffered Denis Mukwege ha. Denis Mukwege and Pidipaka ma adma tujin khanya du gaumun phya khanya su re de acha yesai janjou hla re chu phaw mu re go khan sa ga ya ya re a myo thami mya akhwin ye twe satti si 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 su saung ya ga du ba. Su the and ye chin chauk chin khanya be mae su ha Congo samra nangan ma ပင်စီဆေးရုံကိုဖွင့်လှစ်ပြီးစေဝါကူတာပေးခဲ့သူပါကုလသမဂ္ဂကသူ့ရဲ့ကြိုးပမ်းမှုတွေကိုထောက်ခံအားပေးခဲ့ပါတယ်ဆေးအတွင်းအမျိုးသမီးတွေအပေါ်တုံ့နှုတ်ထောက်ချပွဲပြစ်မှုတွေကျူးလွန်ခဲ့ကြတာတွေနဲ့ပတ်သက်လို့သူကကဘာကနိုးကြမှုရအောင်စွန့်ဆောင်နိုင်ခဲ့သူဖြစ်ပါတယ်သူဟာကြွန့်ကျင်တဲ့ခွဲစိတ်ဆရာဝန်တူအနေနဲ့ပြင်းထန်တဲ့ဒဏ်ရာဒဏ်ချက်တွေကိုခံစားခဲ့ကြတဲ့အမျိုးသမီးတွေကိုကူစားပေးခဲ့တဲ့အပြင်စိတ်ဓာတ်ကိုပါပြန်လဲခိုင်မအောင်လုပ်ပေးခဲ့သူပ
ါမူရတ်နာဒီယာယောဒေါက်တာဒက်နစ်မူဂိုဂီကိုနှစ်ဦးလုံးတို့ဟာဆာခရော့ဖ်ညင်ဂျန်ရေးဆုရှင်တွေလည်းဖြစ်ကြပါတယ်ဒေါက်တာမူဂိုဂီကနိုဘယ်ညင်ဂျန်ရေးဆုချီးမြှင့်ခံရမှုနဲ့ပတ်သက်လို့အခုလိုပြောခဲ့ပါတယ
် The Nobel Prize is for us on this expression that the international community understand and there is a recognition
နိုဘယ်ညင်ညာရေးဆုကုလို့ချီးမြှင့်ခြင်းဟာလိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုခံကြရတဲ့အမျိုးသမီးတွေခံစားရမယ့်ဘေးထုတ်ကကိုနိုင်ငံတကာကနားလည်သဘောပေါက်တယ်ဆိုတာကိုအတိအမှတ်ပြုရာရောက်ပါတယ်ဒီလိုနိုဘယ်ညင်ညာရေးဆုဟာအမျိုးသမီးတွေကိုရည်စူးတာဖြစ်တယ်လို့ကွန်ဂိုအတွက်လည်းညင်ညာရေးဆုဖြစ်ပါတယ်ဒါကြောင့်ကွန်ဂိုတနိုင်ငံလုံးစီးလုံးညီညွတ်ကြပြီးညင်ညာရေးအတွက်ဆောင်ရွက်ကြပါစို့ညင်ညာရေးဟာလူတဦးတယောက်ထဲနဲ့တိဆောက်လို့မရပါဘူးကွန်ဂိုမှာလူတိုင်းပါဝင်ကြိုးပမ်းရမှာဖြစ်ပါတယ်
ယာဇဒီလူခွေလှူရှားသူနာဒီယာမူရတ်ကတော့နိုဘယ်ညင်ညာရေးဆုချီးမြှင့်ခံရမှုအတွေ့သူ့တဲ့တာဝန်ပူကြီးလာတယ်လို့ဆိုပါတယ
်။အာနီအာနီကတာအတ်တရီခ်ကလစ်ဆာဘီလ4စနဝါတ်လီဖ
ီကရဲလင်းနေဟာကျမအတွက်တိတ်ကိုခက်ခဲလှပါတယ်။ကျမခံစားရတဲ့ဒုက္ခတွေအကြောင်းအများသိအောင်ကျမစူးစမ်းခဲ့ပါတယ်။ကျမစောက်ထုတ်ခဲ့ပြီးတဲ့နောက်ကျမကိုယ်ရခံစားချက်တွေအကြောင်းထုတ်ဖော်ပြောချင်စိတ်တိတ်မရှိတော့ပါဘူး။ကျမအကြောင်းမပြောတော့ဘူးလို့ကျမစဉ်းစားခဲ့တယ်။တခြားမိန်းကလေးတွေလိုကြောင်းတက်ဖို့အတွက်ဦးစားပေးချင်ခဲ့ပါတယ်။ဒါပေမဲ့အခုတော့ကျမအပေါ်မှာတ တာဝန်ကြီးတဲ့ကြလာပြီလို့ကျမခန်းစားရပါတယ်။နိုဘယ်ဆုဆိုတာကကမ္ဘာတဝန်းငြိမ်းချမ်းရေးအတွက်ရုန်းကန်ခဲ့တဲ့ကြိုးပမ်းခဲ့ကြတဲ့သူတွေကိုဆုချီးမြှင့်တာဖြစ်တော့ကျမအတွက်တာဝန်ကြီးဖြစ်လာပါပြီ။ကျမအနေနဲ့မိသားစုရောအနာဂတ်ရောတိတ်ခါရောဆုံးရှုံးခဲ့ရတာဖြစ်ပါတယ်။ကျမဘဝကိုဆက်ပြီးရင်ဆိုင်ဖို့အတွက်အာအင်တွေကုန်ခန်းခဲ့ပါတယ်။လိန်ပိုင်းဆိုင်ရာအကြမ်းဖက်ခံခဲ့ရတဲ့တန်ပေါင်းများစွာရှိတဲ့အမျိုးသမီးတွေအနေနဲ့ကျမတဦးအပါဝင်ဖြစ်ပါတယ်ဒီအမျိုးသမီးတွေအတွက်တရားမျှတမှုရရှိဖို့လိုအပ်ပါတယ်အမျိုးသမီးတွေရဲ့အသံတွေကိုလူတွေကြားသိလက်ခံစေခြင်းနဲ့သူတို့ခံစားခဲ့ကြတဲ့ဆိုးဝါးလှတဲ့ဘဝအကြောင်းကိုအမျိုးသမီးတွေအနေနဲ့ထုတ်ဖော်ပြောကြားသင်ကြပါတယ
်နာဒီယာမူရထာမူဆိုးမျိုးမှာရောင်းစားခံခဲ့ရပြီး ISIS တူလက်ထက်ကလူမြောက်ခဲ့တဲ့အချိန်ကစလို့ရာဇသီအမျိုးသမီးတွေလွတ်မြောက်ရေးအတွက်ကြိုးပမ်းခဲ့သူဖြစ်ပါတယ်။သူဟာကုလသမဂ္ဂမူရည်စည်းနဲ့ရာဇဝတ်မှုနှိမ်နင်းရေးဆိုင်ရာချစ်ချည်ရေးတန်တမာနဲ့ဖြစ်ပါတယ်။ရာဇသီအမျိုးသမီးများအရေးကဘာကတည်အောင်နှိုးချမှုဆောင်ရွက်ရမှာလူခွေးရှိနေအယ်မာကလူနီနဲ့လည်းသူကလက်တွဲဆောင်ရွက်ခဲ့သူပါ။ကုလသမဂ္ဂညီလာခံကြီးမှအယ်မာကလူနီနဲ့သူနာဒီယာတို့ကနှိုးချမှုရရှိစေဖို့ကြိုးပမ်းရမှာအယ်မာကလူနီကNadia Pian ပါတယ်လို့အခုလိုပြောခဲ့ပါတယ
်. 2 summers ago, her life as a 21-year-old student was shattered when ISIS took over her village. She was forced to watch her mother.
ဝီကာလာကသူဟာအသက်22နှစ်ကျောင်းသူအရွယ်မှာဘဝပြတ်ခဲ့ရပါတယ်. ISIS ကသူတို့ရွာကိုဝင်သိမ်းခဲ့တယ်။သူ့အမေ၊သူ့အကိုနဲ့မောင်တွေအသက်ခံရဖို့သူ့ရှေ့တွင်ခေါ်သွားတာကိုသူတွေ့ခဲ့ရတယ်။16နှစ်အရွယ်သူ့တူမလေးကိုလည်း ISIS ကခေါ်သွားခဲ့တယ်။နာဒီယာကိုတိုင်ကလည်း IS ချမ်းဖဲသမားတယောက်လက်ကနေနောက်တယောက်လက်ကိုလွှဲပြောင်းခံခဲ့ရတယ်။သူကိုသူတို့ဘာသာအရအတင်းအဓမ္မဝိပယူခိုင်းနေအလှပြင်ခိုင်းနေပြီးတော့အဓမ္မပြုကျင်နေတညတော့ IS တွေဝိုင်းအဓမ္မပြုကျင်လို့သူသတိမေ့သွားခဲ့ရတယ်လို့အယ်မာကလူနီကပြောပြခဲ့တာပါ။ဒါပေမဲ့နာဒီယာဟာသူ့ဘဝကိုရဲရဲကြီးရင်ဆိုင်ခဲ့သူဖြစ်တယ်လို့လည်းအယ်မာကလူနီကပြောပါတယ်။
She has defied all the labels that life has given her.
Orphan. Nadia ha tu bwa ma chun twi kya de akhet khe dwi ko chaw twa nai kha tu ba. Bi ba me phit de atama pyu chin khan ya de, lein chun pyu khan ya de, dukkha de phit khe de. Tu ko dai ne bwa ti ti bi ko thu taw nai kha de. Bwa ko tat ti shi shi yin san ye kha de, ya sa di khaw saung phit de, a myo thami a chaw daw saung phit de, nu ba nyin chan yi su shin phit de, a mi tin twin khan ya de.ကုလသမဂ္ဂမူရည်စည်းနှင့်ရာဇဝတ်မှုတိုက်ဖျက်ရေးဆိုင်ရာချစ်ချည်ရေးတန်တမာလေးဖြစ်ခဲ့တယ်။နာဒီယာအတွက်ကျမဂုဏ်ယူပါတယ်။ကျမတို့ဒွေနီနဲ့နာဒီယာကြုံတွေ့ခဲ့ရတဲ့အဖြစ်ဆိုးတွေကိုအကအကွယ်မပေးနိုင်ခဲ့တဲ့အတွက်တောင်းပန်ပါတယ်။နာဒီယာရဲ့ဘဝကိုဖျက်ဆီးဖို့စူးစမ်းခဲ့ကြသူတွေကိုအသိပေးလိုပါတယ်။နာဒီယာမူရထာဘဝကိုအရှုံးမပေးဘူး။တတိရှိရှိအမြဲပဲထုတ်ဖော်ပြောကြားသွားမယ်သူဆိုတာပါပဲလို့အယ်မာကလူနီကပြောသွားခဲ့တာပါ။2018နိုဘယ်ညဏ်ရေးပူးတွဲဆုရှင်ဖြစ်လက်ခံရရှိမဲ့ဒေါ်လာ5သိန်းကိုလေအကြမ်းဖက်ခံရတဲ့ရာဇဒီစီးရီးယားနဲ့အီရတ်အမျိုးသမီးများအရေးအတွက်လှူဒါန်းဖို့ရည်ရွယ်ကြောင်းလေဆုရှင်နာဒီယာမူရက်ကပြောကြားခဲ့ပါတယ်လို့ကျင်းပြရင်းဒီသတင်းပါရဲ့အမျိုးသမီးများကန္တာကိုနှီးကုန်းချုပ်အပ်ပါတယ်ရှင် You can bend but never break me'Cause it only serves to make me